မြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့2020ပါတီစုံဒီမိုကရေစီရွေးကောက်ပွဲအတွက်မဲယုံတွေစဖွင့်တဲ့မနက်6:00ကစလို့ပြည်သူတွေမဲပေးနေကြပြီဖြစ်ပါတယ်။ကိုဗစ်ကံရောဂါကာလဖြစ်တာကြောင့်ကူးစက်ရောဂါတားဆီးရေးဆိုင်ရာစည်းကမ်းချက်တွေနဲ့အညီမဲဆန္ဒရှင်တွေခက်ခွာတန်းစီပြီးနှကောင်းစည်းတက်မဲပေးကြဖို့ကျန်းမာရေးဌာနကတိုက်တွန်းထားသလိုအဲ့ဒီစည်းကမ်းတွေကိုလူတွေလိုက်နာအောင်လို့မဲယုံတွေမှာရွေးကောက်ပွဲဆိုင်ရာအထူးလုံခြုံရေးတပ်ဖွဲ့ဝင်တွေစောင့်ကြံ့တတိပေးနေပါတယ်။မြန်မာနိုင်ငံရဲ့လူဦးရေ54သန်းကျော်ရှိတဲ့နဲ့မဲပေးခွင့်ရှိသူ38သန်းရှိပြီးလူအများစုလာမဲပေးကြမယ်လို့မျှော်လင့်ထားပါတယ်။တရားမျှတစွာကျင်းပနိုင်မယ့်အခြေအနေမရှိတာကြောင့်ဆိုပြီးရခိုင်နဲ့ရှမ်းပြည်နယ်တွေကစုစုပေါင်း15မြို့နယ်မှာမြို့နယ်လုံးကျွတ်နဲ့တိုင်းနယ်ပြည်နယ်ကအခြားသောကျေးရွာအုပ်စုတွေမှာပါရွေးကောက်ပွဲမကျင်းပနိုင်တဲ့အတွက်2015ရွေးကောက်ပွဲတည်းဆိုင်ရင်2020ရွေးကောက်ပွဲဆန္ဒမဲနိုင်မည်ပိုနှဲသွားပါတယ်။ဒီနေ့ရွေးကောက်ပွဲတဲ့မြန်မာပြည်သူတွေဟာပြည်သူ့လွှတ်တော်315နေရာအမျိုးသားလွှတ်တော်162နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်612ဦးဒေသလိုက်တိုင်းရင်းသားရေးရာဝန်ကြီး29ဦးအတွက်မဲပေးရွေးချယ်ကြမှာဖြစ်ပါတယ်။ဒီနေ့မှာထူးခြားချက်ကတော့အရင်ရွေးကောက်ပွဲတွေလိုမဟုတ်ပဲတပ်မတော်တွင်ကမဲယုံတွေကိုတပ်အပြင်ထုတ်ထားပြီးတပ်တွင်းမိသားစုတွေကအဲ့ဒီမှာမဲပေးကြမှာဖြစ်ပါတယ်ခင်ဗျာ။